ဒီကနေ့ရန်ကုန်ကမြမငင်းချမ်းရေးစင်တာမှာဒီအပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီရဲ့အစည်းအဝေးပထမအစည်းအဝေးလုပ်တယ်ဆိုတော့ဒီအစည်းအဝေးအတွင်းမှာဖရိုတို့အဓိကဘာတွေများဆွေးနွေးဖြစ်ပါလဲရှင်
အဓိကကတော့ကျွန်တော် structure ဘိုင်းကိုပြန်ပြီးတော့ဖြစ်ဆက်ဆွေးနွေးတာပေါ့နော်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့15ရက်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ GMC ကိုနှစ်ဖက်ကခေါင်းဆောင်7ဦးနဲ့ဖွဲ့ထားတဲ့အကြံပြုဖွဲ့ထားတဲ့သဘောတော့ရှိတာပေါ့နော်ဆိုတော့အဲ့ဒီအခြေခံကနေပြီးတော့သူ့ရဲ့လုပ်ငန်းပိုင်းဆိုင်ရာဟိုလုပ်ပိုင်ခွင့်အာဏာတို့ဘယ်လိုလုပ်မလဲစသဖြင့်ပေါ့နော်ဟို structure ဘိုင်းဆိုင်ရာကိုစပီးဆွေးနွေးဖို့တို့အပ်နေပါသေးတယ်အခြေခံမူလောက်ပဲကျွန်တော်တို့ဆွေးနွေးနိုင်ခဲ့တာပေါ့နော်အဲ့ဒီရက်အဆက်ဖြစ်တဲ့ဒီနေ့ကတော့ GMC ပြီးတဲ့အစည်းအဝေးတစ်ခုအနေနဲ့ပထမဆုံးအချိန်ကျွန်တော်တို့တွေ့ဆုံပြီးတော့ဟိုဒီ GMC တစ်ခုလုံးရဲ့ body တစ်ခုလုံးရဲ့ structure ဘိုင်းဆိုင်ရာ TOR တွေကိုကျွန်တော်ဆွေးနွေးဖို့ဖြစ်တယ်ခါတည်းမှာပဲကျွန်တော်တို့ထောက်တော့ contact တဲ့ပတ်သက်တဲ့ဘိုင်းကိုလည်းကျွန်တော်ဆွေးနွေးဖြစ်ပါတယ်အခုပြင်ကျွန်တော်တို့ဟိုချုပ်တင်ပြင်ဆင်ထားခဲ့ကြတဲ့အခြေခံပေါ်မှာမူတည်ပြီးတော့ဒီ code connect အကျန်းကိုတော့ကျွန်တော်တို့ရရှိခဲ့တာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲအတွင်းမှာဒီရှမ်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရောဘယ်လိုလိုဆွေးနွေးဖြစ်တာရှိပါလားရှင
်အာအဲ့ဒီဟာကတော့ဆွေးနွေးတဲ့ပိုင်းထဲမှာအာဂျင်တာတစ်ခုနေနေတော့ကျွန်တော်တို့ဆွေးနွေးဖို့တော့သလောဆယ်မှာတော့မရှိသေးဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ focus လုပ်တာကဟိုလက်မှတ်ထိုးပြီးတဲ့အဖွဲ့စီကနေပြီးတော့ကျွန်တော်တို့လက်မှတ်ထိုးတဲ့အခြေခံပေါ်မှာမူတည်ပြီးတော့တစ်ဖက် NCA ပေါ်မှာလိုက်နာဆောင်ရွက်မဲ့အပိုင်းကိုအဓိကထားပြီးလှုပ်ဆောင်ကျေဆိုပေးမယ်ကျွန်တော်တို့ဒီမနေ့ပေါ့နော်အဲ့အဖွင့်ပိုင်းမှာကျွန်တော်တို့တစ်ဖက်ကခေါင်းဆောင်သူစီကနေပြီးတော့ဟိုမိတ်ကုံပြောတဲ့နေရာမှာတော့ကျွန်တော်တို့ဘက်ကပူဂျိုအိုက်ဇက်ကနေပြီးတော့ဆက်ပင်ပြောကြတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီရှမ်းပြည်နယ်အတွင်းမှာအခုဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ joint committee ကနေပြီးတော့ဒီအတိုက်ပွဲတွေရပ်ဆိုင်းသွားနေတဲ့အနေအထားမျိုးတွေဆွေးနွေးတာမျိုးတွေရှိလာနိုင်ပါသလားရှင်ဒီပူးတွဲ committee ရဲ့ဆွေးနွေးချက်တွေဟာအခုတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဒီတားဆီးနိုင်မယ်ဆွေးနွေးလာနိုင်မယ်အခြေအနေမျိုးတွေရောရှိပါလားရှင်
ဒီပူးတွဲ committee တခုတည်ဆောက်နိုင်ဖို့ဆိုတာကအပေါင်းဆုံးဒီ NCA စာချုပ်ကိုလက်ခံတဲ့အခြေခံပေါ်မှာမူတည်ပါတယ်အဲ့တော့ NCA စာချုပ်ကိုမှလက်ခံပြီးလက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေအနေနဲ့စာချုပ်ကိုအကောင့်တွေပေါ်ဆောင်ရွက်တဲ့အနေနဲ့ဒီပူးတွဲ committee ကိုဖွဲ့စည်းရတာဖြစ်ပါတယ်အဲ့တော့စာချုပ်ကိုလက်မှတ်ရေးမထိုးရသေးတဲ့အဖွဲ့တွေအတွက်ကတော့ကျွန်တော်တို့ကလည်းတစ်ဖက်ကပါဝင်လာနိုင်ဖို့နဲ့တစ်ဖက်ကလည်းတတ်နိုင်သလောက်ကျွန်တော်တို့ရဲ့တတ်နိုင်တဲ့နည်းလမ်းကနေပြီးတော့ဒီတိုက်ပွဲတွေရပ်နိုင်အောင်စူးစမ်းမဲ့အပိုင်းကလည်းရှိမှာပါအခုပဲရှိတာကကျွန်တော်တို့ဒီလောလောဆယ်တော့ကျွန်တော်တို့တိကျထားပြီးဆွေးနွေးရတဲ့အချက်ထက်မှာတော့ခုနပြောသလိုပဲစာချုပ်လက်မှတ်ထိုးပြီးတဲ့အဖွဲ့ရှိဖွဲ့ရဲ့ရရှိထားတဲ့အခြေခံပေါ်မှာမူတည်တော့ကျွန်တော်တို့ဘယ်လောက်ထိခိုင်မအောင်ကျွန်တော်တို့ဆက်လက်ပြီးလောက်ဆောင်သွားမယ်ဆိုတဲ့အခြေခံကိုပထမဦးတည်ဆွေးနွေးပါတယ်
ဟုတ်ကဲ့ဆိုတော့အခုရှမ်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ KNU ရဲ့လေအမြင်နဲ့သဘောထားလေးလည်းသိချင်ပါတယ်ရှင်ဟုတ်ကဲ
့ကျွန်တော်တို့ကတော့ငကိုတဲ့သမ္မတကြီးဦးသိန်းစိန်အမြဲတမ်းပြောနေတဲ့နိုင်ငံရေးကြီးမှုအတွက်ဆိုတော့အချင်းချင်းကဟိုအဲ့ဒီအခြေခံကိုပုံမှန်ကျွန်တော်တို့အမြဲတမ်းတိုးတိုးပါတယ်ဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းတဲ့နည်းလမ်းသာလျှင်ကျွန်တော်မြန်မာနိုင်ငံအတွက်အသင့်တော်ဆုံးဖြစ်တယ်ဆိုတာပေါ့နော်အဲ့တော့ကျွန်တော်တို့အခွင့်အာဏာရှိတိုင်းကျွန်တော်တို့အများအားပြောဆိုသွားမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးဒီနိုင်ငံရေးတက်လာနိုင်ငံရေးနည်းနဲ့ဖြည့်ရှင်းကြမယ်ဆိုတော့အခြေခံကိုအားလုံးလက်ခံကြမယ်ဆိုရင်တော့ဒီဟာကတော့ဟိုဖြည်းဖြည်းဖြည့်ပြီးလျှော့သွားနိုင်တဲ့ကိစ္စတွေဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့။အခုအပြည့်ခတ်ရစရေးအတွက်ဒီဖရိုတို့ဒီ KNU အပါအဝင်တိုင်းသားလက်နက်ကိုင်ဖွဲ့တွေရှစ်ဖွဲ့လက်မှတ်ရေးထိုးထားတဲ့လက်မှတ်မြေထိုးတဲ့အဖွဲ့ကြီးလည်းရှိတယ်။အဲ့ဒီထဲမှာအခုဆိုရင်ရှမ်းမှာတိုက်ပွဲဖြစ်နေရပေါ့လေ။ဆိုတော့ဒီတိုက်ပွဲဖြစ်တဲ့အခြေအနေတွေဟာဒီတနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးထားတဲ့အပေါ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ထိခိုက်မှုရှိရလို့ရောဖတို့တို့အနေနဲ့သုံးသပ်ပါလားရှင်။
အပြစ်ခတ်ရဆဲရေးကတနိုင်ငံလုံးမှာကြုံတွေ့နေရတဲ့အခက်အခဲကိုဖြေရှင်းတဲ့အဖြေမဟုတ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲကနေသာလင်ကျွန်တော်တို့အဖြေဖြစ်ပါတယ်။အဲ့တော့အပြစ်ခတ်ရဆဲရေးကိုရမှသာလင်နိုင်ငံရေးဆွေးနွေးပွဲကိုသွားနိုင်တဲ့လမ်းကြောင်းကဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ဆိုတော့ကျွန်တော်တို့ဒီလိုတက်လှမ်းတာဖြစ်ပါတယ်။ဟိုပြစ်ခတ်တက်ကမ်းမှုတွေကိုရပ်ဆဲဖို့ဆိုတာကပထမအခက်ရာကြပါတယ်။နောက်ဒုတိယတစ်ခုကကျွန်တော်တို့ဟိုတိုင်းသားဖွဲ့စည်းတွေရဲ့ background ချင်းတော့ဖြစ်ပြီးခဲ့တဲ့ဟိုဖွဲ့စည်းတည်ဆောက်ခဲ့တဲ့တမိုင်းကြောင်းအနေထားမတူတဲ့ပုံမှာဖြစ်ခဲတွေကတော့တွန့်တက်ကြောက်တူရမှာမဟုတ်ပါဘူး။အဲ့တော့အဲ့ဒီအခြေခံပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရနိုင်တဲ့အနေထားတစ်ခုမှာပြည်ငြိမ်နိုင်တဲ့အခင်းချင်းတစ်ခုကိုကျွန်တော်ဖန်တီးပြီးမှအချင်းချင်းကျွန်တော်တို့ဆက်သွားကြမယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့စဉ်းစားတာဖြစ်ပါတယ
်။အခုအပြစ်ခတ်ရဆဲရေးမှာလက်မှတ်ရေးထိုးဖို့အတွက်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြံခဲ့တယ်။ဒါပေမဲ့အခုအစိုးရနဲ့တိုက်ပွဲဖြစ်နေတာတွေဟာသူတို့တွေဟာဒီငြိမ်းချမ်းရေးမှာလက်မှတ်ရေးထိုးဖို့အတွက်ပို့ပြီးတော့ဝေးသွားတယ်ဝေးသွားစီတယ်လို့ရောတော်ဖူးလားရှင်ခံမှန်းချက်နဲ့တုံ့သက်ချက်လေးသိချင်ပါတယ်ရှင်။
သူတို့တက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ပြည်ခရယာစီးရင်နဲ့ငင်းချိုင်းပုံမှာဘယ်လိုပုံစံနဲ့ချင်းကလဲဆိုတဲ့အခြေခံပုံမှာမူတည်လိုက်မှတင်တယ်ဆိုတော့ကျွန်တော်အနေနဲ့ကတော့သူတို့ကိုယ်စားကျွန်တော်ဘယ်လိုမှပြောလို့မတတ်ဘူးကျွန်တော်တို့ကတော့မြင်တာကတော့ပြည်ခရယာစီးတခုတည်းဟိုနိုင်ငံရေးဆွေးနွေးပွဲတွေသွားနိုင်တယ်ပထမဆုံးခြေလှမ်းဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးဆွေးနွေးပွဲတွ ့ဘယ်လိုအခြေခံနဲ့ဘယ်လိုလက်ခံထားလဲဆိုတာကျွန်တော်မသိတော့ကျွန်တော်ဟိုကြပါတော့เนาะပြောရမှာတော့ခက်တာပါเนาะ
ဟုတ်ကဲ့ဆိုတော့ဖရိုတို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့တိုင်းသားဒေသတွေမှာအခုဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရပ်ဆိုင်းသွားအောင်ဟိုဘယ်လိုများလုပ်ပေးဖို့အစီအစဉ်ရှိမလဲရှင်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ကတော့တနိုင်ငံလုံးကချက်ချင်းပဲရပ်ဆဲချင်ပါတယ်ဒါပေမဲ့လက်ခုပ်ကတီးရင်တစ်ဖက်တီးရတာဖြစ်တဲ့အတွက်ကြောင့်တီးနိုင်တဲ့ခွင့်လမ်းကိုတော့ကျွန်တော်တို့စူးစမ်းရေးရှာဖို့တော့လိုအပ်ပါတယ်အဲ့အတွက်တော့ကျွန်တော်တို့ဟိုတန်ဋိတန်ချက်ထားပါတယ်လို့
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့